Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American တိုင်းရဲ့2020ပြည်နှစ် January 18ရက်စနေနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Line to Meter 3240 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီနေ့မနေ့ကအစီအစဉ်မူအဖြစ်ကျွန်တော်ရမထုံးကတာဝန်ယူတင်ဆက်ပေးသွားမှာပါ။
မင်္ဂလာမနက်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တမလားထွန်းကသူ့ဘော်ဆွေးဆက်တင်ထားတဲ့အမှုကိုခုခံကာကွယ်ပေးမယ့်ဥပဒေအကျိုးဆောင်အဖွဲ့ရွေးချယ်လိုက်ပါလေ။အဲဒီမှာရှိတဲ့အမေရိကန်လက်တအခြေစံစခန်းဒုတ်ကြီးနဲ့တက်ခတ်ခံရခြင်းကတပ်ဖွဲ့ဝင်စစ်တပ်ဦးတန်းရရခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်တမလားဟာတောင်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဘုံချုပ်မူကြီးမရောက်နိုင်လို့လည်းဒီကနေ့တွေ့ဆုံမှုရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကျွန်တော်သိနေတူတူပြပေးသွားပါမယ်ခင်ဗျ
ာ။ဒီလိုထိတ်တန့်ရောက်နိုင်ကြတဲ့သတင်းတွေအပြီးမှာမြန်မာနိုင်ငံကိုရောက်ရှိနေတဲ့သမရာရှိဂျင်ပင်ရဲ့ခီးစဉ်အကြောင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ်ဒေသခံတိုင်းရင်းသားတွေရဲ့အမြင်သတင်းလွှာမှာတော့အခုလိုကြားကြရပါမယ်
။အကြောင်းသဆုံးတရားအကြောင်းဖြစ်ပေါ်ခဲ့တဲ့ကိစ္စတွေအားလုံးကကျွန်တော်တို့ရဲ့ဆက်ဆံရာဒေသမှာရှိတဲ့ဒေသခံကြီးတွေရဲ့အကျိုးစီးပွားကိုထိခိုက်မှာမယ်ပြုမယ်ဆိုရင်ကျွန်တော်ကလက်ခံမှာမဟုတ်ဘူး
။ဒီစလိုသတင်းတွေပြီးနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာပြည်တွင်းအပြစ်ခတ်ရေးဆိုင်ရာစီးနှုံးမှုတွေပြန်စနိုင်ရေးသမရရှိဂျင်ပင်ရဲ့ခီးစဉ်တွေဘလောက်ထိဖိအားပေးပြောဆိုလဲဆိုတဲ့အကြောင်းနဲ့2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုင်ရာအခြေအနေစတဲ့သတင်းတော်တွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ကြပါမယ်။ဒီသတင်းတော်တွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ခင်ဗျာ
။တမန်တော်နဲ့ထရမ့်ကိုအလွတ်တော်ကတရားဆွဲဆိုထားတဲ့အမှုရှေ့သတင်းပတ်အတွင်းအထက်လွှတ်တော်မှကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမယ်ဥပဒေအကျိုးဆောင်အဖွဲ့ထဲမှာHarvard တက္ကသိုလ်ကဥပဒေပါမခဟောင်းအလန်ဒက်ရှဝစ်နဲ့တမနာဟောင်းဘီလ်ကလင်တန်ရဲ့ဝါတာဂိတ်အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှူးဟောင်းကင်စတာတို့နှစ်ဦးလည်းပါဝင်မှာဖြစ်ပါတယ်။တမနာရဲ့အကြံပေးအဖွဲ့ထဲမှာဖလော်ရီဒါပြည်နယ်ရှစ်နေကျုံလည်းဖြစ်တမနာထရမ့်နဲ့ရင်းနှီးတဲ့မိတ်ဆွေတူဦးလည်းဖြစ်တဲ့ပန်ဘွန်ဒီလည်းပါဝင်ပါမယ်။တမနာရဲ့အကျိုးဆောင်အဖွဲ့ထဲမှာပေါ်သူပါဝင်ကြောင်းအလန်ဒက်ရှဝစ်ကတောက်ကြံနေမှာအတိအပြုပြောကြလိုက်ပြီးတမနာကိုတရားဆွဲထားတဲ့ကိစ္စနဲ့ရရုကဖယ်ရှားရေးဆက်ဆူချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှထွက်ဆိုသွားမယ်လို့ပြောပါတယ်။ဖွဲ့စည်းပုံဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လာရင်ပါမောက်ခဒက်ရှဝစ်ဟာပါတီအစွဲရှိသူတူမဟုတ်တယ်လို့တမနာဘီကလင်တန်ကိုတရားဆွဲဆိုတဲ့အခြေအနေကလည်းကန့်ကွက်ခဲ့သူဖြစ်ပြီးပြီးခဲ့တဲ့ရွေးကောက်ပွဲမှာဟယ်လာရီကလင်တန်ကိုမေးပေးခဲ့သူဖြစ်ပါတယ်။အင်ဂျီရောအကြံပေးပက်ချီပိုလုံးနဲ့တမနာထရမ့်ရဲ့ကိုယ်ပိုင်ရှေ့နေဂျေးဆာကိုလိုတို့နှစ်ဦးဟာသမရရဲ့ဥပဒေအကျိုးဆောင်အဖွဲ့ကိုဥဆောင်သွားမယ်လို့မျှော်လင့်ရပါတယ်။တခြားဥပဒေအကျိုးဆောင်အဖွဲ့ဝင်တွေကတော့ရောဘတ်မူလာရဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုကိစ္စမှာသမရရဲ့ဥပဒေအကျိုးဆောင်အဖွဲ့ဝင်အဖြစ်ပါဝင်ခဲ့သူဂျိမ်းရက်စကင်နဲ့ White Water စုံစမ်းစစ်ဆေးရေးအဖွဲ့မှာပါဝင်ခဲ့သူရောဘတ်ရေဒိုဖြစ်ပါတယ်
။အီရန်မှာအမေရိကန်တပ်ဖွဲ့ကစကန်ကြတဲ့လေတပ်ခြေစဲစကန်တစ်ခုကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်တိုက်ခိုက်တာခံရပြီးတဲ့နောက်တပ်ဖွဲ့ဝင်စစ်တပ်ကဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့စေကူတော်မှုခံယူခဲ့ရတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကကုတ်စ်အထူးတပ်ဖွဲ့တမူဘိုဂျိုကဆမ်ဆိုလီမနီကိုအမေရိကန်ကဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပစ်ပြီးလုကြံလိုက်တဲ့ပေါ်လက်တုံ့ပြန်တဲ့အနေနဲ့အီရန်ကဒုံးကျည်တွေနဲ့ပြန်ပစ်တာပါ။ LRSET လေတပ်အခြေစိုက်စခန်းကိုဇန်နဝါရီလ10ရက်နေ့မှာအီရန်တိုက်ခိုက်တာကနေအမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိပေမဲ့ပေါက်ကွဲမှုကြောင့်တပ်ဖွဲ့ဝင်အများအပြားဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ကုသမှုခံယူခဲ့ရပြီးဆက်ပြီးစမ်းသပ်စစ်ဆေးမှုခံယူနေပါတယ်လို့အလဲပိုင်းဒေတာအမေရိကန်ကုကဲမှုစစ်ဌာနချုပ်ပြောခွင့်ရသူဖြစ်သူဘိုဂျီဘီလ်အာဗန်ကပြောပါတယ်တပ်ဖွဲ့ဝင်ရှိဦးဟာဂျာမနီနိုင်ငံကလန်စတိုးဒေသဆိုင်ရာဆေးရုံမှာနောက်ထပ်စမ်းသပ်စစ်ဆေးမှုတွေခံယူနေပြီးတော့၃ယောက်ကိုတော့ကူဝေးနိုင်ငံကအာရီဗျန်စခန်းကိုပို့လိုက်ပါတယ်။တာဝန်ထမ်းဆောင်မှုကျန်းမာပြီလို့ယူဆရင်အဲ့ဒီတပ်ဖွဲ့ဝင်တွေကိုယူရက်ကိုပြန်ပို့ဖို့ခံမှန်းထားတယ်လို့ပြောခွင့်ရဘူဂျီအာဘန်ကပြောပါတယ်။အီရန်ကတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တယောက်မှဒဏ်ရာမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ
်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမားရဲ့ကိုနောက်ရောက်ခံလိုက်ကြည့်ဆောင်ကြည့်ခံနေကြရတယ်ဆိုတော့ယူကရိန်းနိုင်ငံအတွင်းချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသူမသိခဲ့ကြအောင်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတောက်ကြအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကပြောကြားလိုက်ပါတယ်ဒါပေမဲ့အဲ့ဒီလိုဖြစ်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးဖို့သူ့မှာတာဝန်ရှိကြောင်းနဲ့အဆုံးသတ်မှာတော့အဲ့ဒီလိုပြောဆိုမှုတွေဟာမမှန်ဘူးဆိုတာသိရှိလာမှဖြစ်ကြောင်းပြောပါတယ်ကွန်ဆာဗေးတစ်ရှေးဆွဲဝါဒီတွေရဲ့ရေဒီယိုအင်တာဗျူးနှစ်ခုအတွင်းပွန်ပေယိုကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဒါဟာအဲ့ဒီလိုဆွဆွဲပြောဆိုမှုတွေအင်္ဂါနေ့ကထွက်ပေါ်လာပြီးသူ့အနေနဲ့ပထမဆုံးအချိန်အများပြည်သူရှေ့မှာဒီကိစ္စကိုထွက်ပြောတာလည်းဖြစ်ပါတယ်။ယူကရိန်းဆိုင်ရာတန်အမတ်မရီယန်နို ठीक है मगर मरी योना योवनोविच हा सांची जिन खानिया जाऊं तमरा ये शिने रूडी जुलिया निये लोपो का में टूगा अरे किस्सा को प्योचा करे जाऊं टिमोग्रे लोटो मातूगा साथी बिरो डी किस्सा को पुंछा ले डबा ता अम्मा योवनोविच को मिला मा तमरा डोने ट्रम्प का यारुगा में पेशा गें तुम्हा अनिने चिंचाओ कंगे जाऊं ले प्यो बारे तुम्मा मितला डी किस्सा को तू उन्हें अहिंगा लोंगा चाती गए जे मिशी बुलो वंजी पुंपे योगा प्यो बारे
ကာဒါနိုင်ငံမှာလုပ်တဲ့အမေရိကန်တီတော်သူနဲ့ဆွေးနွေးပွဲတွင်ဆက်စပ်နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးငြိမ်းချမ်းရေးသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးဖို့ဆွေးနွေးခဲ့ကြရဲလို့တာလီဘန်ဘက်ကတောက်ကြညီမှာပြောပါတယ်။တာလီဘန်ဘက်ရဲ့ကာဒါနိုင်ငံဒူဟာမျိုးတော်ကနိုင်ငံရေးကိုယ်စားလှယ်တွေကလက်ဖက်ဆွေးနွေးခဲ့ကြရဲလို့တာလီဘန်စစ်တပ်ညီနိုင်ရေးအဖွဲ့ပြော ုပ်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရကဆိုပြီးရဲတော်ကြာဆက်ပြီးဆွေးနွေးကြမယ်လို့ပြောပါတယ်။အကန့်အသတ်နဲ့ဒီကရစေးကန်လက်ချက်နဲ့ပတ်သက်လို့ပြောခွင့်ရရှာဟင်းကဘာမှမပြောပါဘူး။ဆွေးနွေးပွဲတိုးတက်မှုရတယ်ဆိုတဲ့တာလီဘန်ဖွဲ့ရပြောဆိုခြင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူ
း။ဘီအိုအမေရိကန်တမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါပါခင်ဗျာနိုင်ငံတော်သမ္မတဦးမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုနေရကြရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းဖင်ဟာဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှုရှိပါတယ်။တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးမှာတော့နိုင်ငံလှုပ်ဆောင်မဲ့စီမံကိန်းတွေ၊ကုန်သွယ်ရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပြီး၆ဖြူရင်းနဲ့စစ်ကမ်းရဲ့ဒုတိယအစိတ်ပိုင်းစာချုပ်ချုပ်ဆိုဖို့ရှိသလိုနိုင်ငံနေကြားဒေတာအထူးစည်းဝိုင်းဆောင်နဲ့အများဆုံးအကောင့်တွေဖော်ရေးနဲ့ရန်ကုန်မြို့သစ်စီမံကိန်းစတင်လုပ်ဆောင်ဖို့နားလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးဖို့ရှိပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကလေယာထွက်ကုန်တွေကိုတရုတ်နိုင်ငံကတရားဝင်တင်သွင်းခွင့်ပြုရေးဆိုင်ရာသဘောတူလက်မှတ်ရေးထိုးဖို့လည်းရှိနေပါတယ်။မနေ့ဇန်နဝါရီလ18ရက်နေ့ကရောက်လာတဲ့တရုတ်သမ္မတဟာခီးရောက်ဆိုင်မှာပဲနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးဖြစ်ပါတယ်။မနေ့ကညနေပိုင်းမှာတော့သမရဦးဝင်းမြင့်ကတက်ခင်းအခမ်းအနားညသာဆောက်ဝဲကိုသမရရှိနဲ့ဒေါ်ဆန်းစုကြည်တို့တက်ရောက်ခဲ့တာမှာအခုခေတ်စဉ်ကစပြီးတရုတ်မြန်မာစီးပွားရေးစင်ကြံကိုလက်တွေ့ကြကြအကောင့်ထွေဖော်သွားဖို့ဖြစ်ကြောင်းညသာဆောက်ဝဲမှာသမရရှိကပြောကြားခဲ့ပါတယ်။သမရရှိချင်းဖြင့်ဟာမြန်မာနိုင်ငံကနေဒီကနေ့ပြန်လည်ထွက်ခွာမှာဖြစ်ပါတယ်
။တရုတ်နိုင်ငံလေပိုင်းကလာတဲ့ခီးတွေဒီမှာဗိုင်းရပること့စ်ရောဂါပိုးသည့်ရှိမရှိဆိုတာကိုစပြီးစစ်ဆေးတော့မယ်လို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။အဲ့ဒီဗိုင်းရပ်စ်ပိုးသည့်ကြောင့်လူဒါဇင်ပေါင်းများစွာဖျားနာပြီးတေဆုံးသူ2ယောက်ရှိထားတာကြောင့်နိုင်ငံတကာမှာရောဂါပိုးပြန့်သွားမှာကိုစိုးရိမ်နေကြတာပါ။ရောဂါပိုးပြန့်နေဖြစ်ပွားနေတဲ့တရုတ်နိုင်ငံလေပိုင်းဝူဟန်မြို့ကလာတဲ့ခီးတယ်ပြည်ရဲ့ကိုပူချိန်ကိုတိုက်တာတာရောဂါပိုးရှိတဲ့လက္ခဏာတွေနဲ့ပတ်သက်ပြီးမေးမြန်းတာတွေကိုအမေရိကန်လေဆိပ်သုံးခုမှလုပ်သွားမယ်လို့ရောဂါထိန်းချုပ်တားဆီးရေး CDC တာဝန်ရှိသူတွေကပြောပါတယ်။နယူးယောက် JFK လေဆိပ် Los Angeles နဲ့ San Francisco PV ဆိုင်ရာလေဆိပ်တွေမှာဒီလိုစစ်ဆေးမှာဖြစ်ပြီးနောက်တရင်နှစ်ပတ်အတွင်းလူပေါင်း9တော့ပတ်ဝန်းကျင်စစ်ဆေးခံရဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပိုးသည့်ကူးစက်ခံရသူအစတိုက်မှာအယောက်၄၀ကျော်ရှိပြီးလူ2ဦးထက်မနည်းလည်းသေဆုံးထားပြီးဖြစ်ပါတယ
်။အစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ခရစ်ယာန်ဘာသာဝင်အေရှာဘီဘီကိုတရားရုံးက2018ခုနှစ်မှာပြန်လွှတ်ပေးခဲ့တာကိုကန့်ကွက်ဆန္ဒပြပွဲမှာပါဝင်ခဲ့သူအစ္စလမ်ဘာသာရေးတက်ကြွလှုပ်ရှားသူ80ကျော်ကိုပါကစ္စတန်တရားရုံးကထောင်ဒဏ်55နှစ်စီအတိအကျချမှတ်အပြစ်ပေးလိုက်ပါတယ်။အစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့စွပ်စွဲမှုနဲ့ပတ်သက်လို့ဆက်ဆက်တိမကံဖြစ်လေရှိတဲ့ပါကစ္စတန်နိုင်ငံမှာစစ်တပ်မျိုးဖြစ်တဲ့ရဝါပင်ဒီတရားရုံးကကြာသပတေးနေ့မှာအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာဖြစ်ထောင်ဖြစ်ခဲ့ကိစ္စဖြစ်တယ်လို့အပြစ်ပေးခံရသူတွေရဲ့အဖွဲ့ခေါင်းဆောင်အရှရာဖီကပြောပါတယ်2018ခုနှစ်နောက်ပိုင်းမှာအေရှာဘီဘီကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ပိုင်းအခုပြည်ထောင်ပေးခံရတဲ့အဖွဲ့ဝင်တွေကဘာသာရေးကိုအခြေခံတဲ့အကြမ်းဖက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာပါဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အဲ့ဒီအချိန်ကဒီအဖွဲ့ရဲ့ခေါင်းဆောင်အဖြစ်တာဝန်ယူထားသူကိုပါကစ္စတန်အာဏာပိုင်ခင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်တနည်းကြော်ကြာရင်ဆိုင်ရာပြည်ထောင်နောက်မှာသူတို့အဖွဲ့ဝင်16ယောက်ကိုအခုလိုထောင်ဒဏ်အပြစ်ပေးလိုက်တာလို့လက်ရှိအဖွဲ့ခေါင်းဆောင်ကပြောပြီးသူတို့ဟာအေရှာဘီဘီကိုပြန်လွှတ်ပေးလိုက်တဲ့အတွက်ဆန္ဒပြတာမဟုတ်ဘဲသူတို့ရဲ့ခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းတဲ့အတွက်ဆန္ဒပြခဲ့ကြတာလို့ဆိုပါတယ
်ဖိလစ်ပိုင်နိုင်ငံကထောင်မီဒွန်ပတ်ဝန်းကျင်ဒေသမှာတောက်ကြနေသည့်အထူးသတိပေးထားဆဲရှိပြီးပေါက်ကွဲမှုကြီးဖြစ်လာမှဆိုရင်တော့လူထောင်ပေါင်းများစွာထွက်သွားကြပါပြီဒါ ပါမယ်လဲမီးတောင်နီးမှာရှိတဲ့မြို့တမျိုးကတော့ကြားရောက်လာနိုင်ကြီးဘေးအန္တရာယ်ကိုအပေါင်းလက္ခဏာဆောင်အခြေအနေတစ်ခုဖြစ်ပြောင်းလဲလှုပ်ဆောင်နေပါတယ်။တောင်မီးတောင်မှာပြီးခဲ့တဲ့မကြာသေးခင်ရက်တွေကတော့လှုပ်ရှားမှုမရှိတော့ပေမဲ့မီးတောင်ဝါကနေမီးကိုတွေပြာမုံတွေဆက်ထွက်နေတာကိုတောက်ကြနေကကောင်းငင်ကနေရပ်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။မီးတောင်ပြာမုံတန်ချိန်ပေါင်းများစွာထွက် နယ်ကဘီနန်းမြို့ပါမြို့ရင်းအိမ်တွေနဲ့လမ်းတွေပေါ်မှာဖုံးနေတဲ့ပြောင်မုံတွေကိုယူပြီးစောင်းလို့ရမှာသုံးတဲ့အုပ်တွေအဖြစ်ပြောင်းလဲထုတ်လုပ်နေတာဖြစ်ပါတယ်။အဲဒီမြို့မှာပလတ်စတစ်ကနေအုတ်ခဲတွေဖြစ်ပြောင်းထုတ်တဲ့စက်ရုံတစ်ခုရှိပြီးအခုလည်းလာလူနည်းပညာကိုသုံးပြီးတော့မြို့ကနေစူးစီးကောက်ယူတဲ့ပြောင်မုံတွေကိုအုတ်ခဲတွေဖြစ်ပြောင်းလဲထုတ်လုပ်နေတာပါ။ဒီနေ့ကိုအုတ်ခဲအလုံးရင်9000ထုတ်လုပ်နိုင်ပြီးအုတ်ရောင်းလို့ရတဲ့ငွေတွေကိုမီတောင်ပေးတရိုက်ခန်းစားရသူတွေကိုလှူဒန်းသွားမယ်လို့ဘီနန်းမြို့တော်ဝန်ဝယ်ဖရက်ဒိုဒီမာဂူလာကရိုက်တာသတင်းဌာနကိုပြောပါရခင်ဗျာ။
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေဇက်တိုက်နားဆင်ကြရမှာပါမြန်မာပြည်ထဲမှာတရုတ်နိုင်ငံကယင်းနှိမ့်ညွတ်မှုတွေလုပ်တဲ့အခါမှာဒေသခံတိုင်းရင်းသားပြည်သူတွေရဲ့လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအလေးထားစဉ်းစားပေးစေလိုတယ်လို့နိုင်ငံရေးပါတီကောင်စားတချို့ကတိုက်တွန်းလိုက်ပါတယ်တရုတ်မြန်မာဆက်ဆံရေးနှစ်ခုနှစ်ပြည့်အခမ်းအနားအတွက်မှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံပြီးအဲ့ဒီလိုပြောလိုက်တာပါဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ခင်ဗျာ
သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုဇန်နဝါရီ2018နှစ်ရက်ကြာနိုင်ငံတော်ခရီးစဉ်အဖြစ်ရောက်နေတဲ့တရုတ်သမ္မတရှီဂျင်ပင်ဟာနေပြည်တော်မှာတောက်ကြနေကနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ခေတ္တတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံမှုဟာထူးခြားတယ်ဆိုနိုင်ပေမဲ့အပြန်အလှန်ဆွေးနွေးခွင့်မရခဲ့ဘူးလို့SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဘက်အတွင်းမှုတဲ့ဆိုင်းကြုံညွန်က VOA ကိုရှင်းပြပါဗျ။ဟိ
ုသူတို့နည်းနည်းထူးခြားတာကဒီတမရရှင်းပြင်ရဲ့ဒီလိုမျိုးခရီးတွေမှာနိုင်ငံရေးပါတီနဲ့တွေ့တယ်ဆိုတာမရှိဘူးလို့ဒီနိုင်ငံတကာဆက်ဆံရေးတပတ်နိုင်ငံပြောတယ်ဒါပြမဦးဆုံးတော့ပြောတယ်အဓိကကျွန်တော်တို့မြင်တာတော့ဘာလဲဆိုတော့တရုတ်ရဲ့စီမံကိန်းတွေဝင်လာရင်လည်းကျွန်တော်တို့တစ်ဖက်နဲ့လည်းနီးနေဟိုစီယုံတင်းနေနေဆိုတဲ့သဘောလဲဖြစ်နိုင်တာပေါ့ဗျာဒါကခမှန်းချက်ပေါ့ဒါမှဟိုဆွေးနွေးတဲ့အဆင့်မရောက်ဘူးလေတွေ့တယ်ဆိုတဲ့သဘောပဲဟိုတမရရှိချင်းပင်ဆိုရင်သူကဝင်လာတယ်ကျွန်တော်တို့နှုတ်ဆက်တယ်တပ်ပုံရိုက်တယ်ပြန်ထွက်သွားတယ်ဒီလောက်ပဲ
တရုတ်မြန်မာတနမာဆက်ဆံရေး290ပြည့်အခမ်းအနားကိုတက်ရောက်ဖို့မြန်မာနိုင်ငံရေးပါတီ18ခုကခေါင်းဆောင်တွေကိုတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနအကြီးအကဲကဖိတ်ကြားခဲ့တာပါတရုတ်အစိုးရက OBOR ခေတ်သစ်ပိုးလမ်းမစီမံကိန်းကိုအကောင့်ထဲဖော်နေပြီးမြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ကြောက်ဖြူရည်နယ်စည်ကမ်းနဲ့ရခိုင်ရှမ်းပြည်နယ်ကနေယူနန်ပြည်နယ်ထဲထိဖောက်လို့မဲ့ရထားလမ်းစီမံကိန်းတွေရှိနေပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုဟာဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုဆန့်ကျင်တာမျိုးမဖြစ်ဖို့လိုတယ်လို့စိုက်ကြွညွန်းကတိုက်တွန်းပါတယ်
။တို့ရဲ့ဟိုစီဝိုင်းစီမံကိန်းကြီးတွေဖြစ်စေရောဒီနိုင်ငံနဲ့ဆက်ဆံဆွေးနွေးမှုတွေဖြစ်စေရောဗျာ။အကြောင်းပစံတရားကြောင့်ဖြစ်ပေါ်ခဲ့တဲ့ကိစ္စတွေအားလုံးကကျွန်တော်တို့ရဲ့ဆက်ဆံရာဒေတာမှာရှိတဲ့ဒေတာခံကြည့်တွေရဲ့အကျိုးစီးပွားကိုထိခိုက်မှာနဲ့ပြုမယ်ဆိုရင်ကျွန်တော်ကလက်ခံမှာမဟုတ်ဘူးတကယ်တော့အဲ့လိုမျိုးကိစ္စတွေပေါ်ပေါက်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့ပါတီအနေနဲ့ကတော့ပြည်သူတွေနဲ့တတားတည်းရဲ့တည်တော်မှာဖြစ်ပါတယ်ဒါပြည်သူတွေရဲ့သဘောထားကိုပဲကျွန်တော်ကပုံပြီးတော့ဥထိတ်တန်ခင်းတယ်ဆိုတဲ့သဘောတော့ကျွန်တော်ပြောမိမယ်ထင်ပါတယ
်သမရရှိချင်းပင်နဲ့တွေ့ဆုံပွဲကိုတက်ရောက်ခွင့်ရခဲ့တဲ့အထက်မှာပါတဲ့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဖြစ်သူဦးတာထွန်းလာကလည်းတရုတ်နိုင်ငံရဲ့ယင်းနှိမ့်ညွတ်နှံမှုဟာဒေသခံတွေရဲ့လူမှုဘဝတိုးတက်ရေးကိုအလေးထားစဉ်းစားဖို့လိုတယ်လို့ပြောပါတယ
်။ဒီယင်းနှိမ့်ညွတ်နှံမှုလုပ်တဲ့နေရာမှာအဲဒီဒေသခံတွေကိုအကျိုးရှိတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုတယ်။ကျွန်တော်တို့ဒီဟိုင်းဒီမာကူလူငင်းမှုအစင်းတန်းမိကြနေတာတွေကိုဒီလိုချင်းနဲ့ယင်းမအောင်အဲ့အရာတွေဒီကြလုပ်ပိုင်းအခွင့်အလမ်းလို့လုပ်ဖို့လိုတယ်အပြင်ကျွန်တော်တို့ဒီဘာသာပြန်ပြီးရဟန်းဒီမှာကကျွန်တော်တို့ဒီ guest filing visa data တွေအဲအဲ့လို visa data တွေကျွန်တော်တို့ရဟန်းပြည်သူရဲ့နေနဲ့အကျိုးခံစားခွင့်မရှိဘူးကျွန်တော်တို့အဲအဲ့လိုပုံစံမျိုးရှိတဲ့အတွက်ကြောင့်အဲယင်းနှိမ့်ညွတ်နှံမှုလုပ်တဲ့နေရာမှာဒီဒေတာခံတွေအကျိုးခံစားခွင့်ရှိအောင်လုပ်ဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့အရင်ကတည်းကလည်းကျွန်တော်တို့ဒီ government တပ်တွေစာဒီ procedure တွေကိုကျွန်တော်တို့အဲ့လိုပြောခုတာရှိပါတယ်ခင်ဗျ
တရုတ်နဲ့မြန်မာနိုင်ငံတို့ဟာ1950ခုနှစ်ဇွန်လ10ရက်နေ့မှာတဏမဆက်ဆံရေးစတင်ထူထောင်ခဲ့တာကြောင့်လာမယ့်ဇွန်လတည်းကျရင်အနှစ်90ပြည့်မှာဖြစ်ပါတယ်။သမရရှိချင်းမင်းနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးပါတီတွေမှာအထူးသဖြင့်တရုတ်ရဲ့ယင်းနှိမ့်ညွတ်နှံမှုတွေလှုပ်ထားတဲ့လှုပ်ဖို့ရှိတဲ့တိုင်းသားဒေသကပါတီခေါင်းဆောင်တွေကိုအဓိကထားဖိတ်ကြားခဲ့ပုံရတယ်လို့ နိုင်ငံရေးပါတီခေါင်းဆောင်တချို့ကသုံးသပ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြသွားတာပါတူသမရရဲ့မြန်မာခီးစဉ်ဆိုင်ရာနောက်ထပ်သတင်းလောကတစ်ပုဒ်ကိုလည်းဆက်လက်အနားဆင်ရပါမယ်မြန်မာနိုင်ငံကနှစ်ရက်ကြာခီးစဉ်ပြည့်ဇန်နဝါရီလ18ရက်နေ့ကရောက်လာတဲ့တရုတ်သမ္မတရှီဂျင်ပင်ဟာဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတော့တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြစ်ခတ်စရာဆက်ရေးဆိုင်ရာဆွေးနွေးမှုတွေပြန်ဆနိုင်ရေးဒီခီးစဉ်အတွင်းတရုတ်သမ္မတကနှစ်ဖက်စလုံးကိုဘလောက်အထိဖိအားပေးပြောဆိုမလဲဆိုတာကိုအများကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။လက်ရှိအစိုးရကတော့တရုတ်နိုင်ငံအနေနဲ့ဘယ်လိုအခန်းကဏ္ဍတွေကနေပါဝင်ပတ်သက်စီခြင်းတယ်လဲဆိုတာကိုတော့ကိုစော်ဝဲနိုင်ကတင်ပြပေးပါမယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်ရေးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပေါ်ဖို့တရုတ်အစိုးရကဖိအားပေးပြောဆိုမှုတွေရှိနေတာပါသူတို့ဖြင့်တရုတ်အစိုးရရဲ့ဖိအားပေးမှုတွေကြောင့်တရုတ်မြန်မာနယ်စပ်မှာအခြေဆိုင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်မတော်တို့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ခဲ့တယ်လို့အများစုကယုံကြည်ထားကြတာပါသမရရှိချင်းပြင်ရဲ့အခုခီးစဉ်အတွင်းမြမအစိုးရထိပ်တန်းခေါင်းဆောင်နေတဲ့ဘာတွေကိုဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးပေမဲ့အပြစ်ခရဆဲရေးငင်းညာရေးဆွေးနွေးမှုတွေပြန်လည်စတင်နိုင်ရေးကိစ္စကတော့မဖြစ်မနေပါဝင်မဲ့အကြောင်းအရာဖြစ်ပါတယ်တရုတ်နိုင်ငံမှာ2019ခုနှစ်ကကျင်းပတဲ့ One Belt One Road ရံဝန်တစ်ခုလမ်းကြောင်းတစ်ခုစီမံကိန်းဆိုင်ရာဆွေးနွေးပွဲတွေကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်ရောက်ပြီးတရုတ်သမရရှိချင်းပြင်နဲ့တီးကြားတွေ့ဆုံတာမှာတရုတ်နိုင်ငံအနေနဲ့ငင်းညာရေးလုပ်ငန်းမှာကူညီပေးဖို့မြန်မာအစိုးရနဲ့ဆက်ဆံတဲ့အခါနေဆက်မှာရှိတဲ့တန်းသားလက်နက်ကိုင်အဖွဲ့တွေကိုဘတ်ဖာဂျားကန်အဖြစ်မတုံးဖို့စတဲ့အချက်နှစ်ချက်ကိုတင်ပြဆွေးနွေးကြကြောင်းဆွေးနွေးပွဲမှာပါဝင်တဲ့အစိုးရအကြီးအကဲတာဝန်ရှိသူတူကိုကူကားပြီးအဲ့ဒီအချိန်ကသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကတရုတ်သမ္မတကိုအဲ့ဒီလိုပြောဆိုခြင်းကပြည်ပနိုင်ငံတွေကနေဆက်ဒေသမှာရှိနေတဲ့တန်းသားလက်နက်ကိုင်အဖွဲ့တခုခုကိုအတုံးချပြီးပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှာကိုဟန့်တားတဲ့အနေနဲ့အဲ့ဒီလိုပြောဆိုခဲ့ခြင်းဖြစ်နိုင်ကြောင်းပီအန်အယ်လိုပေါ့အမျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့နိုင်ငံလက်ဖြစ်တနင်္ဂနွေဆိုင်ရာအပြစ်ခတ်ရက်ဆယ်ရီဆွေးနွေးပွဲတွေမှာအစဉ်တစိုက်ပါဝင်ခဲ့သူတူဦးလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကသုံးသပ်ပါတယ်
။ဗမာပြည်မြောက်ပိုင်းမှာရှိတဲ့နယ်မြေတွေမှာရှိတဲ့အရေးအဖွဲ့တွေပေါ့လက်နက်ကိုင်အဖွဲ့ကြီးတွေကိုဗမာပြည်အရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်၊ညီငိုင်းဆောင်ရွက်မယ်၊ဒုတိယမောကျွန်တော်တိုင်းပြည်ရဲ့အရှိရေးပေါ့ Nation Based Disease Prevention လုပ်မယ်အဲ့ဒီကိစ္စတွေမှာကိုပြည်တွင်းကိစ္စပေါ့ Domestic Affair အနေနဲ့ပါဝင်ဆောင်ရွက်ကြဖို့ဒါတော့ကျွန်တော်ထင်တယ်ပြည်တော်လူဆိုရမှာဒါပြေကွာမှာတောင်းဝန်ရှိတယ်သို့တော့ဒီပြည်ပနိုင်ငံတွေကအဲ့ဒီအဖွဲ့တွေကိုအကြောင်းပြုပြီးတော့ Buffer ဂျာကန်ဆိုတဲ့သဘောမျိုးနဲ့ဒီအကြောင်းပြုပြီးတော့အမတ်ဒိုမက်စတီးရဲ့ဖွဲအဖွဲအမှာပြည်တွင်းကိစ္စတွေမှာဝင်ရောက်ဆော့ဖ်ဝဲပုံစံမျိုးကိုဟန်တာရတဲ့သဘောနဲ့ပြောတယ်လို့ကျွန်တော်ယူဆတယ်ခင
်ဗျတရုတ်မြန်မာနယ်စပ်ဒေသမှာရှိနေတဲ့တိုင်းဒေသလေးနဲ့ကိုင်အဖွဲတွေကိုဂျာကန်အဖြစ်အသုံးချတယ်မချဘူးဆိုတာနဲ့မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအတွက်တရုတ်အစိုးရကကူညီဆောင်ရွက်ပေးနေတာတွေတော့ရှိတယ်လို့ဘုံမူကြီးခွန်ဥက္ကာကသုံးသပ်ပါတယ်လက်ရှိမှာအပြစ်ခရဆဲရေးဆိုင်ရာဆွေးနွေးမှုတွေရပ်တန့်နေပေမဲ့အခုနှစ်2020ခုနှစ်ထဲမှာဆွေးနွေးမှုတွေပြန်ဆန်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်2020မှာကျွန်တော်တို့ငင်းငယ်လုပ်ငန်းတွေရှေ့တိုးနိုင်ဖို့အတွက်ဆက်လုပ်ရမယ့်ကိစ္စတွေအားလုံးကိုသဘောတူညီတာဖြစ်ပါတယ်ခင်ဗျအဲ့ဒီသဘောတူညီချက်ရှိတဲ့အပေါ်မှာအားလုံးဝိုင်းဝန်းကြိုးပမ်းနေတဲ့နေရာမှာခဏပြောတဲ့ဒီဘာဖာတို့တို့ဒီမဟုတ်ညပိုင်းအဖွဲ့အစည်းများအနေနဲ့လည်းပဲဒီဖြစ်ပေါ်တိုးတက်နေတဲ့ငင်းချမ်းရေးလုပ်ငန်းတွေမှာဆက်လက်ပါဝင်နိုင်ရေးပေါ့နော်နေရန်ရှာဖွေရဖို့အလဲကြိုးပမ်းနေလို့ကျွန်တော်သိရပါအဲဒီလိုကြိုးပမ်းတဲ့နေရာမှာလည်းတရုတ်သမ္မတကြီးကိုယ်တိုင်ဒီနေ့ပုံမှန်ပြည်လမ်းလည်းပဲနောက်ပြီးတော့သူကိုယ်တိုင်လည်းပဲတပီလုံးပြစ်ခါရစဲအဲ့ဒီစာချုပ်ထုတ်ထွက်တဲ့အဖွဲ့အစည်းများနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေတယ်ဆိုတော့ကျွန်တော်အနေနဲ့ပြုစုပြီးတော့အဲ့ဒီမထိုးဖို့အစဉ်လေးမဖြစ်သေးတဲ့အဖွဲ့အစည်းများပါဝင်လာအောင်ဒါတော့ကျွန်တော်တို့ဆွေးနွေးဖိတ်ခေါ်ဖို့တော့အားလုံးတာဝန်ဆက်လက်ယူရမယ်သဘောရှိပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတရုတ်သမ္မတကိုမနေ့ညကညစာစာပွဲနဲ့တက်ခင်းအခမ်းအနဝင်ပြီး MICC2 မြန်မာကွန်ဗင်းရှင်းစင်တာမှာပြုလုပ်တဲ့တရုတ်မြန်မာဆက်ဆံရေး290ပြည့်အခမ်းအနားကိုခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ကြပါတယ်ဒီကနေ့မှာတော့တရုတ်သမ္မတဟာဒေါအောင်ဆန်းစုကြည်နဲ့ထပ်မံတွေ့ဆုံပြီး နိုင်ငံလုံးဆောင်မဲ့စီမံကိန်းတွေကုန်သွယ်ရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပြီးကြောက်ဖြူရင်နဲ့စီမံကိန်းရဲ့ဒုတိယအစိတ်ပိုင်းစာချုပ်ချုပ်ဆိုဖို့ရှိသလိုနိုင်ငံငါးနေကြားဒေတာအထူးစီးပွားရေးဇုန်တွေအများဆုံးအကောင့်ထယ်ဖော်ရေးနဲ့ရန်ကုန်မြို့တစ်စီမံကိန်းစတင်လုပ်ဆောင်ဖို့နားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးဖို့ရှိပါတယ
ဆရာရှင်များရှင်2020မိဘမှာပထမဆုံးအဖြစ်ပြည်သမရာရှိချင်းပြည်ရဲ့မြန်မာနိုင်ငံစီးစဉ်ဟာစနေနေ့မှာဆုံးသတ်မှာပါပြည်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစိ့တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတရမှန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲနိုင်ငံသားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အဖန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်တိုက်ရိုက်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်စုတွေကအစီအစဉ်တွေမှာပါဝင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။ VOA American စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနိုင်ငံသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်ပိတ်ပင်ခံရဆဲပဲလို့လူခွေရေးစောင့်ကြည့်သူတွေကပြောပါတယ်။2019ခုနှစ်အတွင်းစနပြပွဲတွေရှိနေပေမဲ့လည်းငြိမ်းချမ်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအဟံတားဖြစ်စေတဲ့ဥပဒေတွေအခုထိရှိနေသေးတာကိုထောက်ပြကြပါတယ်။ဒီအကြောင်း VOA သတင်းတောက်မေခါကပြောပြပါမယ်ခင်ဗျာ။
လက်ရှိပြည်သူအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တိုးတက်လာမယ်လို့တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးလေးလာစောင့်ကြည့်သူတွေကသုံးသပ်ခဲ့ကြပေမဲ့တကယ်လက်တွေ့မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာထင်သလောက်တိုးတက်လာတာမရှိဘူးလို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသူပေတနာမှုကိုပြည့်ဖြိုးအောင်ကပြောပါတယ်
အဲ့မှာနေစုစီဆိုတဲ့သဘောတရားကကျွန်တော်တို့ရဲ့နိုင်ငံသားတယောက်ချင်းလေလွတ်လပ်စွာထုတ်ဖော်ပြောဆိုမှာကျွန်တော်တို့ထောက်ခံပြီးဖြစ်စေစွန့်ရှင်ကံွက်ပြီးဖြစ်စေကျွန်တော်ဒီဥပဒေအကာအကွယ်ပေးထားမယ်ခင်ဗျ။အဲကျွန်တော်တို့ဆန္ဒကျသူတွေရဲ့ဒီလုံခြုံရေးအရင်ဒီဆန္ဒကျနေအချိန်ချင်းမှာလေကျွန်တော်တို့ကာကွယ်ပေးနိုင်အောင်လာ။ဒါပေမဲ့ယခုဥပဒေအရုံမဟုတ်ဘူး။သူတို့ဆန္ဒပြတဲ့စကူတင်နဲ့ခုနှစ်ချက်ပြောင်းရင်းတိတ်တယ်နဲ့အဲ့လိုဆိုတော့ကျွန်တော်ဒီဥပဒေကဘာဖြစ်လဲဆိုလို့ရှိရင်ဒီဆက်ဆံရေးဒီပြည်ရဲ့လူဒီအုပ်ချုပ်ရေးနေရလူတွေကသူတို့မကျေနပ်ရင်မကျေနပ်လို့လူတို့ကပြုံးပေါ်နေတဲ့အခြေအနေမျိုးဖြစ်တာပေါ့
တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကကိုရဲမျိုးဟင်းကတော့ဒီမိုကရေစီအသွင်ကူးပြောင်းဖို့လုပ်နေတဲ့နိုင်ငံတစ်ခုအနေနဲ့ဒီအခြေအနေကအနေရရှိတဲ့အခြေအနေတစ်ခုဖြစ်တာကြောင့်လွတ်လပ်စွာထုတ်ဖော်ခွင့်ကန့်တတာတွေကိုလျှော့ဖို့နဲ့နိုင်ငံရေးအကျိုးစီးပွားအတွက်အသုံးချတာတွေကိုရပ်တန့်ဖို့ထောက်ပြပြောဆိုလိုက်ပါတယ်
အများပြည်သူရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုတိုင်းတွင်ပလက်ဖောင်းကိုကျွန်တော်တို့ကချဲ့ပေးဖို့တူတယ်လို့မြင်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုတိုင်းတွင်ပလက်ဖောင်းကိုမချဲ့ပဲနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုတိုင်းတွင်ဆိုတာကိုကိုယ့်ရဲ့နိုင်ငံရေးအကျိုးစီးပွားတွေအတွက်ပဲကျွန်တော်တို့ကသုံးမယ်ဆိုရင်ဒီဒီမိုကရေစီအပြင်ကူးပြောင်းတဲ့နိုင်ငံတွေမှာအနေရရှိတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်ကိုယ့်ရဲ့နိုင်ငံရေးအကျိုးစီးပွားမြင့်မှုအတွက်ကိုဒီလွတ်လပ်စွာထုတ်ဖော်ပြောဆိုတိုင်းတွင်ပလက်ဖောင်းတွေကိုသုံးမယ်ဆိုရင်ဘယ်တက်ကလည်းသုံးတော့အဲ့အနေရှိတယ်နောက်တစ်ခုကဆိုကိုယ်ကြီးတို့ကအဲ့ဒီပလက်ဖောင်းတွေကတစ်ဆင့်တစ်ခါနဲ့တစ်ခါကြားထဲမှာနိုင်ငံရေးတိုက်ပွဲတွေပေါ့နိုင်ငံရေးဆက်နွယ်တိုက်ကြီးတဲ့ဟာမျိုးတွေဖြစ်လာတဲ့ဆိုရင်ပို့ပြီးတော့အနေရှိရတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့လို့တရားရင်ဆိုင်နေရတဲ့ဥပဒေပညာရှင်တဦးဖြစ်တဲ့ရှေ့နေဦးကြည်ညင်ကတော့မြန်မာနိုင်ငံမှာတည်ဆဲဥပဒေအချို့ကိုမတရားဖိနှိပ်ဖို့အတွက်ရည်ရွယ်အသုံးချနေတာကြောင့်လွတ်လပ်စွာထုတ်ဖော်ခွင့်အကန့်အသတ်ခံနေရတယ်လို့ဝေဖန်လိုက်ပါတယ်
ကိုယ်တိုင်ခံနေရတာဗျာအဲသဘောတရားပြောနေတာဘူးလွတ်လပ်စွာတည်းမှာတက်လူမျိုးစုတွေချင်းချောက်ခံရတယ်နောက်တစ်ခါလူသမားတွေချင်းချောက်ခံရတယ်ကျောင်းသားတွေချုပ်ချောက်ခံရတယ်ဆရာတွေချင်းချောက်ခံရတယ်နော်ဝန်ထမ်းတွေချင်းချောက်ခံရတယ်အားလုံးဟာနော် စစ်တပ်ကချင်းချောက်တာတယ်မျိုးစစ်တပ်ကတော့ပို့ဆိုးတော့ဗျာသူကတော့တန်းတပ်ဘာလို့ငါသူစိုက်တာမဟုတ်ဘူးเนาะတနေ့အစိုးရကလည်းအဲ့လိုဦးသိန်းရင်အစိုးရတဲ့ပုံမတိုးတက်လာတဲ့လက္ခဏာမတွေ့ရဘူးဗျာအဲ့ညာမှာတော့အဲ့လိုဖြစ်လာမလို့ချင်းချောက်ခံနေရအမှန်ပဲလို့ကျွန်တော်ဒါတော့အတည်ပြုပါတယ်ဗျာ
အတန်းဖွဲ့ရဲ့စံစစ်ချက်အရ2963ရာကျော်ရှိခဲ့ပြီးအဲ့ဒီတဲကအမျိုးသားရေးဝါဒလှုံ့ဆော်ဆန္ဒပြပွဲအစိုးရထောက်ခံပွဲတက်မတော်ထောက်ခံပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒပြပွဲတွေအတော်များများဟာအုပ်ချုပ်ရေးရန်နေရာရဲ့မျက်နှာသာအပေးခံရတဲ့ဆန္ဒပြပွဲတွေဖြစ်ကြောင်းဖော်ပြထားပါတယ်ငြိမ်းစုစည်းဥပဒေနဲ့တရားစွဲခံရတဲ့အမှုပေါင်းကတော့
72ရှိကအဲ့ဒီထဲမှာတက်ကြွလှုပ်ရှားသူအယောက်50နီးပါးနဲ့တောင်းတာ9ဦးတို့ပါဝင်တယ်လို့ဆိုပါတယ်ရှင်။မိခပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စံပါတွေကိုမူလအပေါ်မပြတ်မှတ်အစ်တန့်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ။
လူခွင့်ရေးတွေမပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုလမ်းခင်းပေးနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးအေဗရာဟမ်ရေးထားတဲ့ဆောင်းပါးကိုဖောရင်ပေါ်လစီ.com မှာဖတ်ရပါတယ်။လူရင်းကြတွေဖိနှိပ်နေတဲ့ဒေါက်ဆန်းစုကြည်ရဲ့လို့ရဟာအိန္ဒိယနိုင်ငံကိုလမ်းပြသလို့ဖိနှိပ်ရလူတွေဆောင်းမရှင်ကဆိုပါတယ်။ဒီမိုကရေစီရေးလှုပ်ရှားမှုတွေနဲ့ထင်ရှားတဲ့ဒေါက ရဲ့ပေါ်မှာနေမင်းရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်ကိုထောင်ဆန်းစုကြည်ဘက်ကရက်ဖို့အမိန့်ပေးနိုင်တဲ့အာဏာမျိုးလည်းမရှိတာကိုထောက်ပြထားတာပါ။ဒါမဲ့လည်းရိုဟင်ဂျာအရေးမှာထောင်ဆန်းစုကြည်ကတက်တက်ကြွကြွရိုဟင်ဂျာတွေဘက်ကနေပြောကာကွယ်ပြောဆိုခြင်းလည်းမရှိတာဟာလုံပိုင်ခွင့်လုံးဝမရှိလို့တခုတည်းကြောင်းတာမဟုတ်ဘူးလို့ဆိုပါတယ်။သူရဲ့ကိုယ်ပိုင်အမြင်တွေမှာလည်းမွ슬င်ဆက်ကျင်နဲ့ဗတ်လိုက်တဲ့စိတ်မျိုးလည်းရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်။မြန်မာစစ်အာဏာရှင်စနစ်ကိုထောင်ဆန်းစုကြည်တွန်းလှန်ခဲ့တာနိုင်ငံသားတွေပေါ်မှာစစ်အာဏာရှင်တွေကလူခွင့်ချုပ်ဖောက်မှုတွေအများပြားကိုလည်းကာကွယ်ပြီးတော့ခုခံခဲ့တာမှန်ပေမဲ့လည်းသူဟာလူသားအလုံးအတွက်အခြေခံလူခွင့်ရေးတွေကိုယုံကြည်ရတယ်လို့တော့ပြောလို့မရဘူးလို့ဆိုပါတယ်။ထောင်ဆန်းစုကြည်ကိုနမူနာယူပြီးတော့အိန္ဒိစင်အိန္ဒိယနိုင်ငံမှာလည်းမွတ်စလင်တွေကိုစခန်းတွေမှာထားထားတာတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလှုပ်ဆောင်နေတဲ့အကြောင်းရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံမှာမီးပြတ်နေရာတွေကိုတရုတ်ကုမ္ပဏီကဘယ်လိုကူညီဖြည့်ဆင်းပေးထားလဲဆိုတဲ့ကောင်းစင်နဲ့ကောက်ချင်းချင်းနဲ့မာယီမင်းတို့ရေးသားထားတဲ့ဆောင်းပါးကိုတော့ news.cgtn.com မှာဖတ်ရပါတယ်။အမြဲလိုလိုမီးပြတ်တာတွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံကစွန့်ရင်ကဏ္ဍအတွက်တရုတ်ကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့ဖြည့်ဆင်းနေတယ်လို့ရေးသားထားတာပါ။တရုတ်ကမ္ဘာလန်စီမံကိန်း PRI ရဲ့မူပေါင်းအောက်မှာလည်းမြန်မာစွန့်ရင်ကဏ္ဍအတွက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။တရုတ်ကုမ္ပဏီတွေနဲ့အကူအညီနဲ့လွန်ခဲ့တဲ့3နှစ်အတွင်းစွမ်းအင်ထုတ်လုပ်မှုက12ရာခိုင်နှုန်းတိုးလာတဲ့အကြောင်းမြန်မာလက်ရှိနဲ့စွမ်းအင်ဝင်ကြီးဌာနကအချက်အလက်တွေကိုကူးကားပြီးတော့ဖော်ပြထားပါတယ်။ရဲရွာကြောက်စဲတထုံစတဲ့တရုတ်နယ်ဘူးဝမ်လောက်ဆောင်တဲ့မြန်မာရေရာလက်ရှိစက်အုံတွေအကြောင်းကိုလည်းဓာတ်ပုံတွေနဲ့တကွအသေးစိတ်ဖော်ပြထားတာပါ။မြန်မာနိုင်ငံအတွင်းမှာလိုအပ်တဲ့လက်ရှိပမာဏက2030ကျရင်အခုထက်3ဆတိုးသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။2025မှာမြန်မာလူဦးရေ85ရာခိုင်နှုန်းအတွက်လျှက်စစ်ပေးနိုင်ဖို့2030ကျရင်100ရာခိုင်နှုန်းထိအပြည့်အဝလျှက်စစ်ပေးနိုင်ဖို့ကိုမြန်မာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကရည်ပန်းထားတာပါမြန်မာစွမ်းအင်ကဏ္ဍဖွံ့ဖြိုးပြီးတော့ပြည်သူတွေအကျိုးရှိစေဖို့တရုတ်နိုင်ငံကကူညီပေးသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တမ္ပတ်ကြီးဟောင်းဟောင်းလင်းကပြောဆိုထားတာကိုလည်းကူးကားပြီးတော့ဖော်ပြထားပါတယ်ရှင
်ကမ္ဘာမီဒီယာတွေကမြန်မာသတင်းချုပ်ကိုမတ်အတန်းစင်ကကောက်နှုတ်တင်ပြပေးကြတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝတ်စာအစီအစဉ်တွေကိုလိုက်တိုမီတာ3040 48တို့အပြင်လိုက်လံမီတာ190 kHz 1905တို့ကနေတိုးချဲ့နားဆင်နိုင်ပြီးမြို့သမီးကဏ္ဍတူတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်နိုင်ပါပါခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ3240 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တဲ့ရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တို့အပြင် line meter 190 kHz 1905ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။ VOA Facebook စာမျက်နှာ VOA Burmese News ကနေလည်း video ထုတ်လွှင့်ခြင်းနဲ့တပြေးညီတဖန်ယူနားဆင်ကြပါပြီ။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သုဒ္ဓဆုံးလေး American တခွင်တို့ကိုနားဆင်ရမှာဖြစ်ပြီးတိတ်ပန်တဲ့နေပညာကန္တာမှာအခုလိုနားဆင်ရမှာဖြစ်ပါတယ်။
ဒီမျိုးစုံဆရာတကယ်ဆယ်အကြီးစားကြီးဆယ်ကြီးစားကြီးစောင့်မယ်ဖြစ်တဲ့တကြောင်လို့ရေလောင်နဲ့ပမာဏကလည်းအရန်ကုန်များတယ်အရန်ကုန်များတဲ့အတွက်အရင်တုန်းကဒီတောတောင်နော်မြေပြင
်လုပ်ငန်းစီမံကိန်းဆိုင်ငံ့ထားတဲ့မျိုးစုံဆယ်တိဆောက်တဲ့မသိအင်ဂျင်နီယာဘူမိပေဒါပညာရှင်ဦးသိမ့်ပိုင်ရဲ့အမည်ကိုဒေါက်ခင်မျိုးသက်မေးမြန်းထားတာကိုမကြခင်နားဆင်ရပါမယ်ဒီလိုအစီအစဉ်တွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါကမ္ဘာတဝန်းလူကုန်ကူးခံရတဲ့အမျိုးသမီးနဲ့ကလေးတွေအများဆုံးအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေပြီးလိင်လုံငန်းမှာအဓိကအသုံးချခံရကြောင်းနိုင်ငံတကာလူကုန်ကူးခံရသူများပပျောက်ရေးနေမှာကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်ရှ်ကပြောထားပါတယ်မြန်မာနိုင်ငံမှာလည်းပဋိပက္ခဖြစ်ရာဒေသတွေမှာလူကုန်ကူးမှုပြဿနာတွေနဲ့ရင်ဆိုင်နေရပြီးအိန္ဒိယတရုတ်နိုင်ငံကိုလူကုန်ကူးခံရတဲ့အခြေအနေတွေကိုတော့ဒေါ်လာလတန်ကအမျိုးသမီးများကဏ္ဍမှာတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးကြပါရစေခင်ဗျာ
Cause it only serves to make me more determined to achieve my final goal.
Today, we're commemorating the World Day Against Trafficking in Persons. Marking this day, the Secretary General said in a message that human trafficking is a heinous crime.
ကနေ့ကြရက်ကျလူကုန်မှုခံရသူများပပျောက်ရေးနိုင်ငံတကာနေ့မှာအတွေ့အမှုချုပ်ရဲ့မှာစကားကလူကုန်ကူးမှုဟာတိတ်ကိုရမုံးပွဲရကောင်းတဲ့ရက်စက်တဲ့ရာဇဝတ်မှုဖြစ်ပြီးကမ္ဘာတဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုတာပါပဲလူကုန်မှုခံရသူတွေနဲ့90%ရာခိုင်နှုန်းဟာအမျိုးသမီးတွေမိန်းကလေးငယ်တွေဖြစ်ကြပြီး UNODC ခေါ်ကုလသမဂ္ဂမွေးစင်းနဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ2004ကနေ2016ခုနှစ်အတွင်းလူကုန်မှုခံရသူတွေမှာကလေးငယ်ရာခိုင်နှုန်းဟာနှစ်ဆကျော်တိုးလာတာတွေ့ရပါတယ
်ဇူလိုင်လ30ရက်နေ့မှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ့်မှတ်ဖြစ်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကသတိပေးချက်ကိုထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာရန်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ။ဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလိင်လုံကမ်းမှာအသုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလေးအထွေမှုချုပ်ကပြောခဲ့တယ်လို့လက်ထောက်ပြောခွင့်ရဖာရန်ဟတ်ကဆိုပါတယ
်။ Most detected victims are trafficked for sexual exploitation. The victims are also trafficked for forced labor.Recruitment as child soldiers and other forms of exploitation.
သူကုန်ကူးခံကြရတဲ့လူအများစုဟာလိင်ပိုင်းဆိုင်ရာကောင်းပုံဖြတ်မှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနည်းလမ်းတွေနဲ့ကောင်းပုံဖြတ်ခံကြရသလိုနှိပ်စက်ညှဉ်းပန်းတာလည်းခံကြရပါတယ်။ဒါအပြင်လက်နက်ဆွဲကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထပ်ပြေးကြရတာကြောင့်တဘာဝဘေးအန္တရာယ်တွေကြောင့်အပြင်ဆေးရမွတ်တမှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါတယ်
။ဒါကြောင့်မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နယ်မြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီအချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွန်းမှာလူကုန်ကူးခံရတဲ့မြန်မာရေလူသားတွေကျွန်းပြုတ်ခံရတာကိုတွားရောက်တရင်ယူခဲ့တဲ့ AB သတင်းတောက်အဖွဲ့မှာပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆုရှင်ဦးလည်းဖြစ်တဲ့အစတူဆန်ကိုမြေကြည့်ခဲ့ပါလေ
ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတိဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်ဆဖြစ်လာတဲ့အချိန်မျိုးကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်အဲ2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ kecian lumiau ni, kecian yuada ni ka. Sebab saya cek lah ni, kama. Anissa song ni aku kira si madu adi. KIO KIO, tengok tu ni ni ka. Anissa song cek juga ma. Terus apa kala ni tahu ni apa? Di tengah tengah nak kain, kau siu pe, jomji as hal eh. Anissa ni usir kaca roh. Terus ay, tengah tengah nak kain ni si, ucap tu ni ni ucap dia le. Padahal mula lah terus terus, soya ucap tu si dia ucap dia je terus. Terus malay, ni tahu ni apa? Kan kaya le, kui jom ni usir kaca terus, siu pula mabi, siu pula bobi ni le. เนี่ยอุทัศน์ดีเลยนอกจากว่าจะรอดีเนี่ยมาดีเดี๋ยวมาเป็นหัวเป็นแล้วเดี๋ยวดีเนี่ยมาเลยตอนนี้เราดูเนื้อสุนีนะก็เช่นนี้สิเลยไอ้เราจะชงเช่นดีเนี่ยให้เราไม่มาชิเนี่ยดูตัวเนี่ยเนี่ยก็ดีเดี๋ยวดีเนี่ยมีเนี่ยมีเอาไปจำมือทัศน์ดีเลยสุดโรยเนี่ยมีสัตว์ได้สิมีเลยที่เดี๋ยวจะจำมือดีกันอยู่ได้สิเลยยิ่งมันไว้สวัสดีเปล่าเลยท่านเลยง่ายขึ้นหน่อยเนี่ยบางจังหวะเราทัดเจี๊ยดเลยสุดโรยเนี่ยมีสัตว์ได้สิมีเลยที่เดี๋ยวจะจำมือดีกันอยู่ได้สิเลยยิ่งมันไว้สวัสดีเปล่าเลยง่ายขึ้นหน่อยเนี่ยบางจังหวะเราทัดเจี๊ยดเลยสุดโรยเนี่ยมีสัตว์ได้สิมีเลยที่เดี๋ยวจะจำมือดีกันอยู่ได้สิเลยไอ้เราเลยโลอัดโลตรุดีเนี่ยมาสู้ยากกว่าเลยเปลี่ยนเยอะมากที่ทะเลกับเปลี่ยนดีง่ายเลยโลที่มาเราที่ทะเลเนี่ยเฮ้ยทำไมแม่ คุณอาว่าดีไหมว่าเจ้าตัวบ้านอ๋อที่มีต้นเงี้ยงก็จะไปทางสังขารมาชิมเลยไอ้จะไปทางสังขารเนี่ยแหละที่ก็แล้วนักการอุตสาหกรรมในนี้ก็มาเลยชิมเลยข้าจะรอยี่ตัวก็ไอ้ก็ไปปมยาตัวขึ้นเนี่ยบ้านอ๋อแล้วที่เชื่อสิ่งเวชศาสตร์จะมาตุยอะไรบ้างอ๋อที่ยังสักครั้งเนี่ยก็เช่นยุติมียาสูบบุหรี่ไปขับพี่บัวยาที่ตากันนี่แบบมียาพี่จ้าจ้าแล้วบ่ปั๊บเราเลยจะรอมีตัวอะไรก็สิ่งใดบุตรตัวเลยตัวว่าไอ้มาไอ้น้องอุตสาหกรร
kama, diobima, jazagong yame, edlumu, piang twisong, moody jumbo, no, truly, padwaja lule, human rights watch, topia tabare. Erale, manin long manin lutimarishim.
Okay, I like that of Globiomla, a colombia or the Sitagora and your host, but I'm less of the city towns kanga, Milton from the Nana, my native low death in Madrosa, Lobio, and narrow Africa.
ตะลาโหนับตะ3บะอะไรမျိုးจွားပြီးတော့มาแลนนี่ပြီးပိုင်နေသူရဲ့လဲထဲမှာจွားပြီးတော့มาနေသားအနေနဲ့လောက်จွားလောက်တာတွေရှိတယ်ငါပြောချင်နေမှာจွားလောက်တာတွေရှိတယ်ဒီအဲ့တော့များတော့အဖြစ်အိမ်မှာကြံခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့มาလူကုန်ကူးခံရတဲ့အနေထားမှာတော့ရှိရပါတော့ဟုတ်ကဲ့နောက်တစ်ချက်ကျွန်မသိချင်တာပေါ့เนาะကုကြီးမန်ရိုက်
အဲ့ဒီဟာကိုကျမတို့အသေးအချာကိုမိတ်ခဲ့ရမျိုးရှိပါတယ်ကျမတို့တွေ့ကြတဲ့အမျိုးသမီးတွေသူတို့ထပ်တယ်လို့မြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားအရဆိုရင်သူတို့ကပြောတယ်အင်ရှင်တွေဘောနော်ကျမကလေးလမ်းမွေးပေးပြီးတော့အင်ဂျင်နယ်ဘောနော်ဆွေမျိုးတွေမိသားစုတွေနဲ့အပြင်မိကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုရခါကြရင်သူတို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှသူ ပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲစခန်းကိုသူတို့ကိုယ်တိုင်သွားပြီးတော့မှဒီမှလူပုံခုခံရတာပါဆိုမှတရုပ်ရဲတွေကိုသွားပြောတာတောင်မှတရုပ်ရဲတွေကအဲ့ဒီသူ့ကိုအိမ်သွင်းတန်းဖမ်းမှုလုပ်နေတဲ့အိမ်ကိုသူ့ကိုယ်တိုင်ကျန်သွားပို့တယ်အဲ့တော့သူတို့ကိုကလင်းမွေးပြီးတာနဲ့ပြန်ခိုင်းမယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထ the door, so let me to kayak it down your baby.
Okay.
Do that, phone the long shadow, I aim my way. A phone, how would you do? I phone, how little to think have your ma. They do all that, to pass an MMS is to have your ma. A phone time out of yours to a simple little way. Where be your ma? To think have a lot of union dinner will call my phone number. Go number, Vanessa, the letter or to a TV, but don't let her do all that. They don't let some, Nila, a condemnation machine with her. I don't do that, Kazara do a. ตัวนี้ตัวอย่างฟงน่ะแบบอกลงไม่ได้ไม่ต่อตัวนอกซองจ้ะรอดิอนุทมิเปียวก็กောက်ไก่นะตัวก็ตะยุ่งနိုင်ငံသားဒါမဲ့ကချင်ပေါ့เนาะအဲ့တော့သူကဖာရာစကားချင်းကြီးတဲ့ခါကျတော့မာသူကအဲ့မှာစပြီးတော့မာတုခါရောက်နေရဲ့အကြောင်းပြီးရင်ဒီဖိုင်နယ်လက်နက်ကန်အုပ်ချုပ်မှုနဲ့နေပြီးသားမှာရှိရဲ့အနုသမိအဖွဲ့ကြီးတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာတွေသိထားတဲ့ခါကျတော့သူအဲ WeChat application, social media application, WeChat ဘယ်နေရာမှာသူကရောက်နေဆိုရဲ့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုရဲ့ဟာမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးရတူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲကောင်းလာပြီးတော့မှလူကုန်ကူးခံရကြောင်းတော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းဒေသနဲ့ကဥမာ KIO KIA ကလည်းသူတို့မှ Yunnan ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဆရာဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက Social Stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာဒီရှိတယ်လို့လေပေါ်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအတ္တမချင်းခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေအထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရခြင်းဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အင်ဂျင်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိအဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆံဖို့သူတို့အတွက်ကနေရာမရှိဘူးလို့မျိုးသွားဖြစ်တာမျိုးတွေ့ရပါတယ်ရှင် You can bend but never break me cause it only serves to make me
ဒေါ်လာလာတန်တဲ့စက်ပြတဲ့အမျိုးသမီးကဏ္ဍကိုပြန်လည်နားဆင်ခဲ့ရတာပါအမေရိကန်ပြည်ထောင်စုမှာလာမဲ့တင်းနှင်းလာနေဟာဒေါက်တာမာတင်လူသာကင်းနေဖြစ်ပါတယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာထင်ရှားခဲ့တဲ့ဒေါက်တာမာတင်လူသာကင်းအကြောင်းတစ်စီတစ်ဆောင်ကိုတော့ဒီတစ်ပတ်သုတဆောင်နဲ့အမေရိကန်တခွင့်အစီအစဉ်မှာကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။1968ခုနှစ်ဧပြီလ၄ရက်နေ့ကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသားဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အော်ရီဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ၉ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရာလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြည့်အဝဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မောင်ကိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တဲရင်ဆိုင်ရတာတွေရှိခဲ့ပါတယ
်။1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမောင်ကိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလုံညိုရင်းရဲရင်နဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြချီတက်မှုကိုစက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ကိုဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိုက်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုက်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us.Beating us with knife sticks, trampling us with horses, releasing the tear gas.
တို့တွေရကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေ။တေးပြီးတော့တောင်ထင်လိုက်မိပါလေ
။လ လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနင်္ဂနွေလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
နေပေကွင်းမြင်းဆိုခန်းရာလူညုံရေးရရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါ။ဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်လဘားမားပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒဏ်သူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်။
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin. Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမော်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြဲစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the law ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြကြနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြနိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတင်ပြောကြတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။ဒန်နူကြီးမြအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်သားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။ Washington DC မှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်ဒေါက်တာကင်းရဲ့မိဖြစ်သူYolanda Rainey King လည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ဆမဖိုးရဲ့အိမ်မက်တခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားအရောင်ကြည့်ပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူ့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးသိပ္ပံနဲ့နိပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်။စ ဆီမံကိန်းဆိုင်ငံထားတဲ့မြေဆုံဆဲတိဆောက်တင်မတင်အင်ဂျင်နီယာဘူမိဒေဗေဒပညာရှင်ဦးသိမ့်ပိုင်ရဲ့အမြင်ကိုဒေါက်ကီမျိုးသက်ဆွေးနွေးထားတာကိုဒီတစ်ပတ်သိပ္ပံတဲ့ဒီပညာကဏ္ဍမှာပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
တီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွေမှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေကြောင်းပေါ်မှာဆင်ဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်ချက်တွေကအများကြီးပါမြစ်ဆုံဒေတာမှာဆယ်ရီတီဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ကျော်တော့အားလုံးကြီးအတိုင်းပဲ ARV ဆိုတာဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေ ARV ယဉ်ကျေးမှုလို့အောင်ပြောရတယ်ဘာလို့ ARV ကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်းပြီးတော့မှ ARV ကြီးကြောင်းဖြတ်သွားတဲ့နေရီမျိုးတွေအကုန်လုံးကိုလူတွေအများကြီးကြိုးပြတဲ့မြေကြီးတစ်စင်းမှာဒါကြောင့်ဒီမြေပေါ်မှာဆယ်ဆောက်မှာဆိုလို့ချင်းစဉ်းစားရအချက်တွေအများကြီးရှိတယ်ARV ရဲ့အဲ့ဒီမြေဆုံရဲ့ပုံပိုင်းမှာသူတို့တောက်ဖို့ရည်ထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငားပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေသားမှရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူစုပြန်စားဖွဲ့စည်းအတီးဒီရနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံရေးဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောအကြောင်းတရားတွေရောအများကြီးပါပဲကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ရဲ့အမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃လေးချက်လောက်ကိုသုံးသပ်ကြကြင်ပါလေ။ဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
။သမရဦးသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံဆယ်စီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရာအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာခြားထားတာဖြစ်ပါတယ်။
ဒီမြေဆုံကတကယ်တော့မေခနဲ့မလီခနဲ့မြင့်နှကြောင်စုံတဲ့နေရာကိုဒါမြေဆုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမေခနဲ့မလီခမြင့်မှာလေမေခမြင့်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြေဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုတော့အသေးသေးကမြေဆုံရဲ့အထက်ပိုင်းမှာကိုဒီမေခနဲ့မလီခမှာကိုကတို့ကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာမှာ10တခုချင်းတခုချင်းရဲ့နာမည်တွေလည်းပဲကျန်ရင်သတ်မှတ်ထားရရှိပါတယ်ဟိုစောက်တာတော့မစောက်ဘူးမြေဆုံကိုဒီစလုပ်တဲ့သဘောပေါ့လေမြေဆုံဆယ်ကတကယ်ဆယ်အကြီးစားကြီးဆယ်ကြီးစားကြီးစောက်မှဖြစ်တဲ့တကြောင်မို့ရေလောင်နဲ့ပမာဏလည်းအရန်ုံများတယ်အရန်ုံများတဲ့အတွက်အရင်တုန်းကဒီတောတောင်เนาะမြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရေအောက်ကိုမြုပ်သွားမှာအဲ့လိုရေအောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြေဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးကြီးလှအပဒီအကုန်လုံးကလုံးဝကွယ်ကျောက်သွားမှာတဘာဝပောင်းကြီးကလုံးဝဌာနပြောင်းလဲသွားမှာဒီလိုမျိုးကြီးအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဒေသောခါမှဒီတဘာဝအလှတရားတို့ပြန်မရနိုင်တော့ဘူးဒါကြောင့်မြေဆုံဒေသကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ national treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲတဘာဝအလှပါလေအစီဆုံးဆုံးသွားနိုင်တယ်ဒေသောခါမှပြန်မရနိုင်တော့ဘူးအဲ့ဒီချက်ကြောင့်အောက်တင
်ဒီနိုင်ငံရဲ့ရတနာတဘာဖြစ်တဲ့အမွေအနှစ်တွေပျောက်ကွယ်ရောင်နဲ့မကပါဘူးဆယ်ဆောက်လို့အတွက်ပေါ်လာမယ်ဘေးထွက်ဆိုးကျိုးတွေကလည်းများလာပါတယ
်မြေဆုံဆောက်ရတယ်ဒီတဘာပောင်ရင်ဒီတိကျက်မှုတွေကဖြစ်မှာပါပဲဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစီးတွေလာပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစီးနှုံးတွေအနေပူးချမှုတွေအဲ့ဒီအကုန်လုံးကအကြောင်းလဲသွားတယ်နော်ငကူတော့ကုန်းမြစ်တဘာနေပြီးတော့မှရေရှင်တဘာဖြစ်တော့ဒီနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကြောင်းသွားတယ်။ဒါရက်ပလိစံတွေသူတို့ရဲ့ရက်မြေတွေကြောက်ဆုံးသွားတယ်။ဒီမှာ၅မျိုးစိတ်တွေဆိုလို့ချင်းလည်းအများကြီးကြောင်းသွားနိုင်တယ်။ဆယ်တီဆောက်လိုက်ရဆိုဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်။အဲလိုရေဒုတွေအရန်ကြီးလာတဲ့တကြောင်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့အကြားတွေကလည်းတလျာတမ်းမှသွားပြီးတော့မှရေဒုတွေနဲ့ပြိထားသလိုဖြစ်တော့တဘာဝရဲ့အင်ငိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်။တဘာဝဘေးရန်တွေကြောင့်မိုးများသို့လည်းဖြစ်ဖြစ်အလင်းလုံးတွေဖြစ်ဖြစ်ဆယ်တွေကျိုးသွားပြန်မယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးရင်စီးစိမ်တွေပြည့်ပြည့်စုံစုံသွားနိုင်တယ
်။ဒေသတွင်းတဘာဝရဲ့တင်းငိမ်မှုပြက်ပြားနေချိန်မှာသကိုင်းပြက်ရွေတာလှုပ်ရှားမှုရှိလာခဲ့ရင်အန္တရာယ်ဟာမတွေးဝင်ဆရာပါ
။မြေဆုံဆယ်ကမြန်မာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့သကိုင်းပြက်ရွေနဲ့မိကပ်နေတာပေါ့လေ။ဒါရင်းကျွေးဆိုတာဘာနိုင်ငံမှာအဓိကငမင်းနေကျွေးတဲ့ကျွေးကြော်တစ်ခုလို့ပြောလို့ရတယ်။ဒ
ဒီတက်ရောကသာဟိုလောက်ကစပြီးတော့ဆင်းရှင်အဖြစ်မော်လေးမြောက်ကနေတောင်ဆင်းလာတာဟိုဘင်္ဂလားပြည်တော်လေရောက်တဲ့အထိအကြီးလုံးကြီးကထောက်ငါလောက်ရှိရလို့အကြံဉာဏ်တော်လို့ရတယ်ဈာမတော့သူ့ရဲ့ပိုင်းစစ်တွေတော့ရှိတာပေါ့အဲ့ဒါမို့လို့အဲဤတစ်ခုဒီဆောက်လိုက်တဲ့ဆိုရင်အဲ့ဒီဆယ်ကြီးရအဲ့ဒီအေရီယာမှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ရမြားကြီးတက်လာပြီးတော့မှ ဆယ်ကြောင်းတော်မှငလင်ဒေးလေးတွေလုံနိုင်တယ်ခုနကစကိုင်းကြေးရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတော်ရန်ကုန်မှာငလင်တွေကနေတိုင်းကြီးတော့ဆက်ဆက်စကိုင်းလုံနေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီဆယ်ကြီးတိစားပြီးအဲ့လိုလာစကိုင်းကြေးရင်နဲ့ဆက်ဆက်ပြီးလှုပ်သွားလို့ဆယ်ကြီးကျိုးသွားမယ်ဆိုလို့ရှိရင်တော့ဆယ်အောက်ခြေမှာရှိတဲ့မြို့ရွာတွေအကုန်
တွေရှိပါတယ်။နေရာအများစုကိုဂုတိတိတိချာချာမစူးစမ်းရသေးပါဘူး။
ဆယ်ကြီးပြီးဆောက်လိုက်တဲ့အတွက်ဒီမြေပြင်တွေအားလုံးဟာရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျယ်ဝန်းတဲ့အေရီယာကြီးတစ်ခုလုံးမှာရှိတဲ့သဘာဝပြန်ရန်ဇာတာတွေအားလုံးကလည်းရေအောက်ကိုမမြုပ်သွားမှာပါ။ဒါကြောင့်ဆယ်မဆောက်ခင်တည်းကအဲ့ဒီအေရီယာကြီးတစ်ခုလုံးမှာရှိတဲ့သဘာဝပြန်ရန်ဇာတာတွေကိုရောတိတိချာချာလေ့လာတိုင်းတာပြီးပြီလား။ဒီချင်းကြီးနဲ့ဆိုအလုံးကြီးရဲ့အတိုင်းပဲသဘာဝပြန်ဇာတာပေါ်များမှာတောက်ဆိုင်ထွက်တယ်။အဲ့ဒီမြေဆုံမှာမတောက်ဆိုင်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပိုးတန်ပြန်ဇာတာတွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်။ဒါကြောင့်ဒီသဘာဝပြန်ဇာတာတွေတထုတိုက်ပြီးရှားတွေရောဒီတီးလေးလာပြီးပြလားเนาะအဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့အားတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်တို့ကရေလိုတော့ပဲတုံးလို့ရမယ်လက်စစ်တာလို့ပဲတုံးလို့ရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောရမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်တုံးလို့ရသဘောအမြတရားတွေအားလုံးကြောက်သွားမယ်ငလင်လို့လို့เนาะသခိုင်းဖို့ကြီးလို့လို့เนาะအလုပ်ခဲ့လို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးဒုက္ခရောက်သွားနိုင်တယ်နောက်တစ်ခုကတဲ့ရေလောင်လိုက်တဲ့အရာတစ်ခုလုံးမှာရှိတဲ့ညီအောက်ကသဘာဝပြန်ဇာတာတွေအကုန်လုံးကိုတိတိကျကျလေ့လာထားမှုမရှိသေးဘူးအဲ့ဒီအချက်သုံးချက်နဲ့ပင်ကျွန်တော်ရဲ့ပုံလေးကအမြင်ကိုပြောရမလို့ဒီမြေဆုံဆယ်ကြီးကမဆောက်တင်ပါဘူးလို့အဲ့လိုပဲပြောတင်ပါတယ
်တရုတ်နယ်ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်ဒီသတင်းဖတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
VOA American တန်ရဲ့အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုက်တိုမီတာ20 25 32တို့ကနေပြန်လည်နားဆင်နိုင်ပါတယ်အခုတော့စနေနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ခင်ဗျာ
အင်္ဂါနတမရဦးမင်းရဲ့ဖိကြားချက်အရမြန်မာနိုင်ငံဝန်တွေကြာလာရောက်နေတဲ့တရုတ်တမရရှိချင်းပြဟာဒုတိယနေ့အဖြစ်နဲ့ဒီကနေ့မှာတော့နိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရကာကွယ်ဦးစည်းချုပ်ဘူဂျုံမူကြီးမြောင်းလည်းတွေ့ဆုံမှုရှိပါတယ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးမှာတော့နိုင်ငံလှုပ်ဆောင်မဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးကြဖို့ရှိပါတယ်ခင်ဗျာတမရရှိချင်းပြဟာမြန်မာနိုင်ငံကနေဒီကနေ့ပြန်လည်ထွက်ခွာမှာပါသမရဒွန်ရီထောင်မှုအောက်လွတ်တော်ကတရားဆွတ်ဆူထားတဲ့အမှုကိုရှေ့သတင်းပတ်တွင်ထက်လွတ်တော်မှာကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမဲ့ဥပဒေအကျိုးဆောင်အဖွဲ့တွေကဟာဗတ်တက္ကသိုလ်ကဥပဒေပါမောက္ခဟောင်းအယ်လန်ဒါရှိုဝစ်နဲ့သမရဘီကလင်တန်ရဲ့ဝိုက်ဝါတာအမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဟောင်းကန်စတာတို့လည်းပါဝင်ပါလေ။အီရန်မှာအမေရိကန်တပ်ဖွဲ့တွေစခန်းချတဲ့လက်တအခြေဆိုင်စခန်းနှစ်ခုကိုအီရန်ကဒုံးကျင်နဲ့ပစ်ခတ်တိုက်ခိုက်တာခံရပြီးတဲ့နောက်ပိုင်းတပ်ဖွဲ့ဝင်၁၁ဦးဟာဥကောင်ထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့စေကူတမှုခံယူခဲ့ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သမ္မတရဲ့နောက်ရောင်ခံလိုက်စောင့်ကြည့်နေခဲ့တယ်ဆိုတာနဲ့သူ့ရဲ့ယူကရိန်းနိုင်ငံအတွင်းချင်းချောက်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသူမသိခဲ့ကြအောင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတော်တရင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ90ထုတ်လွှင့်မဲ့အစီအစဉ်တွေကို Line 2 meter second 19နဲ့25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
Thank you. This program has come to you from the Voice of America, Washington.